တော်ရရှိမှာကျားမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေလုပ်နေပါတယ်ဒီမိုကရေစီလမ်းကိုရှောက်လှမ်းနေပါတယ်ဆိုတာကိုလူထုတကယ်ယုံကြည်လာအောင်နိုင်ငံတကာအသိုင်းအဝါလက်ခံလာအောင်ကြိုးစားနေကြတဲ့အချိန်ဖြစ်ပါတယ်တာဝန်ရှိသူတွေအနေနဲ့ဒီအချိန်မှာဘုံပေါက်ကွဲမှုတွေဖြစ်လာတာဟာတိုင်းပြည်ရဲ့ပွင့်ရေးကိုအပြီးခိုက်နိုင်တယ်လို့လူထုကစုံစမ်းယူဆနေကြတာပါဒါပြည်သူတွေရဲ့သဘောထားကိုထင်ဟတဲ့သတင်းသမားနှစ်ဦးရဲ့သဘောထားကိုကျွန်တော်ကြည့်ကြအောင်ပါပထမဆုံးသူကတော့မြန်မာတိုင်းသတင်းစာကတရင်အားစရာမောင်သွေးစစ်ဖြစ်ပါတယ်ခင်ဗျာ
နိုင်ငံ MH ကိုတိုင်းတိကျပါတယ်ခင်ဗျာဒီဘာအနေနဲ့ကလည်းတော့အမြင်ကျိနိုင်တယ်လို့ပြည်ရင်းကဘီလူလူကလည်းဟိုလုံးဝမရှိဘူးပေါ့ဗျာကြောက်ကံဖရားတို့လူစီသားရဲ့အရက်တွေကိုတွားဖို့ကလည်းတော်တော်လေးကိုစိုးရိမ်နေရတယ်မကြခင်မှာပဲပွဲတော်ကြီးတုံးမှုကတော့ရှိမှာဒီဘက်ကျင်းမှာကျင်းပါတော့မယ်လေတကူရဲ့ဒီမှာကျွန်တော်တို့သတင်းကြိုလာပြီနေနော်အမေမနိုင်ငံအမေမထားရနေနောက်တစ်ခါတကယ်ရှိနေပြန်နော်နောက်တစ်ခါအခြားဘာသာဝင်တခုပေါ့ဗျာဟိုင်းပွဲတော်တွေရတယ်ကြက်တိုက်ရှိနေတဲ့အချိန်ဒီကပို့ထူတာကတော့ကျွန်တော်တို့ကြေတောင်အားချက်ကျွန်းဆဲအားကစားတင်ခွင့်ရတယ်နိုင်ငံအနေနဲ့ဂုဏ်ပြုရကောင်းတဲ့ပွဲပေါ့ဗျာနော်နောက်တစ်ခါအာဆီယံဥက္ကဋ္ဌနဲ့ကျွန်တော်တို့ကနောက်14မှာပဲယူထားတယ်ဆိုတော့ဒါဆုံးချုပ်ကြည့်မယ်ဆိုရင်ငါကျွန်တော်တို့အမြင်နဲ့မြင်တာနိုင်ငံတကာကအမြင်ရောပေါ့ကျွန်တော်တို့ image ကမကောင်းဘူးရနော်ပေါက်တာကအခုဟာတောင်ကနေစလိုက်ပြီးတော့၃ရက်ဆက်တိုက်မှာဘုံကပရိယာလိုပေါက်နေတာပေါ့ဗျာပေါက်တဲ့အခါမှာလူဖိတ်ကျင်နေများရှိတာမရှိတာချက်ပို့ထူတာကရန်ကုန်မြို့မှာချိန်ရနာမည်ကြီးတဲ့ Trader Hotel ပေါ့ဗျာနိုင်ငံသားတွေတော်တော် X လာသေးတဲ့နေရာမှာဒီလိုဖြစ်ပြဆိုတာကတော့ကြောင်ကောင်းကြောင်ကောင်းဖြစ်တာပေါ့ဗျာ
အဲ့တော့ကမ္ဘာနဲ့ခီးသွားလုပ်ငန်းကိုကထိခိုက်မှုရှိနိုင်ပါလားအခု
Trader Spotlight ရဲ့ကိစ္စကတော့နော်ကမ္ဘာနဲ့ခီးသွားလုပ်ငန်းကိုတော့ကြီးစွာအုံခါသွားလိုက်မယ်လို့ထင်တယ်ခင်ဗျာကမ္ဘာနဲ့ခီးတယ်ကဒါရောက်ဝင်ရောက်မှုဟာဒါတိုင်းလုံးများတယ်ဆိုပြီးကျွန်တော်တို့ကဂုဏ်ယူနေတဲ့ကာလမှာနောက်တစ်ခါတိုင်းပြည်ကပွင့်လင်းရာသီလည်းရောက်ပြီးပွင့်လင်းရာသီလည်းရောက်တဲ့အချိန်မှာနိုင်ငံတကာခီးသွားတွေရဲ့စိတ်ဝင်စားမှုအထူးခံစားနေရတဲ့အချိန်မှာအခုလိုဖြစ်တဲ့အတွက်အများကြီးထိခိုက်တယ်ခင်ဗျာအများကြီးထိခိုက်ပါတယ
်ဟုတ်ကဲ့အခုဆက်လက်ပြီးတော့ NHK သတင်းဌာနရဲ့သတင်းထောက်ကိုစီဟသွေရဲ့သဘောထားကိုကျွန်တော်ကြည့်ကြအောင်ပါခင်ဗျာ
ဆက်ရမယ့်ကျွန်တော် KIA နဲ့ညနေဆွေးနွေးပွဲမှာရှိနေတဲ့ခါကျတော့ကျွန်တော်တို့ကဒီ KIA နဲ့ဆွေးနွေးပြီးတော့ရင်တော့ tension တွေကျသွားပြီးတော့အခြေအနေကောင်းပြီလို့ကျွန်တော်ကတွေးလာတာဗျာဒါဆိုအဲဒီဆွေးပြီးတဲ့နောက်ရမှာပဲဒီကျွန်တော်တို့ဟိုတောင်းဝါးတွေစပြီးဘုံပြဲကျွန်တော်တို့အော်တယ်အော်ရဆိုရလဲကြတော့ကျွန်တော်တမိုင်းကောင်းနဲ့ကြည့်ရဆိုလို့ရှိရင်တော့ဒီလိုဘုံပွဲမျိုးကကျွန်တော်ဒီရိုးကတကြောပေါ့နော်လက်နက်ကိုင်းဆွေးကြီးရဲ့50တဲ့နေရာမှာခင်ဗျသူကရှိရတဲ့ဟိုတိတ်တော်လဲဟိုဘာဟောပေါ့နော်ကဗင်းနဲ့ဒီနေ့သူဒီပွဲကြီးတက်ဆော့ဖြစ်နေတဲ့အားလဲဆိုတော့ဒီလိုပြဿနာမျိုးဖြစ်တယ်ဆိုပြီးတော့တွေးကြတော့ဖြစ်တာပေါ့ကျွန်တော်တို့အားလုံးဟိုဒီကအော်သွားတာကစိတ်ထားလို့နေရာလေးကိုပြတ်မှတ်ထားရဖြစ်တယ်ဘာလို့လဲဆိုတော့စိတ်ထားကကျွန်တော်တို့တိုင်းပြည်မှာတကယ်အချင်းကရာအခေါ်တယ်ကြီးဖြစ်တယ်တော်တော်တကယ်ဟိုအေဟောဆောင်အောင်ကြည့်တယ်ဒီစွာရီသမားတွေတော်တော်နိုင်ငံကလာတယ်ကျွန်တော်တို့ဒီတရားဝင်လာတဲ့စိတ်စိတ်လိုပါပြီဒီလိုရေးချင်းတရားကျတဲ့နေရာမျိုးဖြစ်တဲ့တော့မလို့ဒီနေရာကိုပြတ်မှတ်ထားရည်ရွယ်ချက်နဲ့ပြတ်မှတ်ထားတဲ့အခွင့်အရေးကိုကျွန်တော်တို့တော်တော်လေးစဉ်းစားရဆက်သွားတယ်ဆိုတော့အခုလည်းဆိုတော့ကျွန်တော်ဒီနေရာမှာဘုံပေါက်ကွဲနေခြင်းအားဖြင့်ကျွန်တော်ဒီအခုဆိုရင်ကျွန်တော်တို့ကြားနေပါပြီစိတ်သားဆိုတော့ကျွန်တော်တို့ပုံပြင်လေး cancellation လေးလုပ်ကြတယ်ရန်ထိခိုက်တာပေါ့နော်ဆိုတော့စီးပွားရေးအရာဒီ tourism ကိုတက်ရိုက်ထိခိုက်တယ်နောက်တစ်ခုကပို့ထုတ်တာကကျွန်တော်တို့တိုင်းပြည်ရဲ့ image ပေါ့နော်ကျွန်တော်တို့ဒီတိုင်းပြည်ကဆိုရင် ASEAN ဥက္ကဋ္ဌလည်းဖြစ်ပြီးနော် ASEAN နဲ့ပတ်သက်တဲ့ကျွန်တော် meeting တွေအများကျွန်တော်တို့ပို့ဆောင်ရမှာကျွန်တော်စမှာကျင်းပမှာရှိတယ်တော့ကနီးသက်တော့ CV ပေါ့ CV ဆိုလို့ကျွန်တော်ကျွန်တော်နိုင်ငံတကာအဲ့ဒီအများကြီးလာမယ်ပေါ့ဆိုတော့ဒီလိုမျိုးကျွန်တော်တို့ဘုံတစ်လုံးတစ်လေပေါ်အောင်မဟုတ်ဘဲနဲ့ရက်ဆက်ဆိုလို့ဘုံတွေတွေ့တယ်ဘုံအလားတူဖြစ်တယ်နောက်ဒီလိုမျိုးနေရာမျိုးကဒီလိုအရန်ကိုတစ်ခါတည်းလုံခြုံရေးအားဖြင့်ရောကျွန်တော်တို့ဒီကောင်းတယ်အားကောင်းတဲ့နေရာတစ်နေရာမှာအောက်ခွဲကြလိုက်တာဟာကျွန်တော်တို့ကဒီနိုင်ငံကောင်းနေလာမယ့်ဧည့်သည်တွေ delegation တွေအားလုံးကိုမလုံခြုံဘူးဟလာလာဖို့မဖြစ်ဘူး message ပေးလိုက်ဖြစ်သွားတာပေါ့ဆိုတော့ကျွန်တော်တို့တန်းကြီးအတွက်ဒီဘုံပေါက်ကွဲမှုကကျွန်တော်တို့ဒီချိခိုက်မှုကဒီ UK တော့မဖြစ်တော့လည်းဖြစ်ပေါ်တဲ့နေရာနဲ့အနေထားနဲ့အချိန်ကာလကျွန်တော်တို့တော်တော်လေးတိုင်းပြည်တွေချိခိုက်ကြ
ဆိုတော့တော့လာလာကောင်းနေတယ်လို့ပြောရမယ့်အချိန်ဒူတွေကလည်းပဲရင်တမမနဲ့ဒီဥပြင်ပြောင်းလဲရေးတွေအောင်မြင်ပါစေရှေ့ကိုဆက်ပြီးတော့အချိန်ဟုံးပြင်းပြင်းနဲ့လုတ်ကင်ဆောင်ရွက်နိုင်ပါစေလို့လူတိုင်းကမျှော်လင့်စုံစမ်းနေကြတဲ့အချိန်ဖြစ်ပါတယ်ပြည်တွင်းပြပါဒီလိုအချိန်မှာမှဒီဟာကိုဘာဖြစ်လို့ဘယ်သူတွေကဘယ်လိုကြီးမှန်းချက်နဲ့ပေါ့လေလုတ်နေရတယ်လို့ထင်ကြပါစေခင်ဗျာဆရာမောင်သွေးသေးအရင်ပြောပါခင်ဗျာ
အဲ့ဒါကတော့မနေ့ကပြည်ထောင်ရာသူတို့ဖြေချပုံရဆိုလို့ရှိရင်တော့ပေါ့ဗျာအရင်ကဖြစ်ပြီဆိုရင်တော့နော် အာဒိုဘီရင်ဒေါ်ရင်ဘောလက်နက်ကင်ဖွဲ့စည်းတွေကိုသူကလက်ညှိုးညွှန်လေးရှိတယ်ဗျာနော် KNU တို့ဟဲ့လားဒါတာပါတို့ ADSVS တို့ပေါ့ဒါပေမဲ့အခုအဲ့ဒီလူတွေကလည်းငင်းကြရေးဒါလည်းလုံနေအချိန်ကြတော့နော်သူတို့လက်ညှိုးညွှန်မှုကလည်းတော့ခက်တယ်သို့တော့ကျွန်တော်တို့ဒီမှာသုံးသပ်နေတာကတော့ပြည်ရဲ့ကြောင်းလေးကိုလက်မခံတဲ့လူတို့ကနေပြီးတော့သူ့ဘူးဘူးကိုလုံနေတာနော်နောက်ပြန်ဆက်တဲ့လူတို့ကပဲသူ့ဘူးမှုတွေကိုတင်ကြိုက်ဖန်တီးနေသလားနောက်ကျစဉ်းစားရမှာကပောက်ကွဲတဲ့ဘုံတွေကနော်နိုင်ငံသားလာတဲ့ဘုံတွေမဟုတ်ဘူးကြပြည်ထဲမှာပဲလုပ်ပြီးတော့ပြည်ထဲမှာပဲဆက်ကြလေးတင်ပြီးတော့အတွေ့အကြုံများတဲ့လူတွေကလုပ်တယ်ဆိုပြီးတက်ဆိုင်ကပြောတယ်လေနော်အဲ့တော့ကျွန်တော်တို့ယူဆတာကတော့ဒီလုပ်တိုင်းကသတိကြံနဲ့ပြန့်ကျက်ပြီးတော့နေရာနှံ့ကိုပေါ့ဗျာနော်ချင်းတော့နေတဲ့တောက်ရှက်နေတဲ့เนาะအဟံကြားဖြစ်နေတဲ့လုံဆောင်မှုတရားပဲဖြစ်တယ်လို့ကျွန်တော်ယူဆတယ်ခင်ဗျာ
ဆိုတော့အဲ့လိုတိုးတက်မှုကိုမလိုလားတဲ့လူတစုကလုတ်တယ်ဆိုတဲ့ကိစ္စဟာဒီကိစ္စနဲ့မကပါဘူးဘာသာရေးဆန်တဲ့အကြမ်းဖက်မှုတွေကိုလည်းပဲဒီလူတစုကဟိုနေရာဒီနေရာလှည့်ပြီးဖြစ်အောင်လုပ်နေတယ်လို့ပြောတဲ့ဆိုတဲ့အတန်တွေမကြာခဏကြားနေရပါတယ်အဲ့ဘယ်သူတွေလဲဆိုတော့လက်ညှိုးထုတ်ပြီးတော့အမှန်တကယ်ဖော်ထုတ်ပြီးအရေးယူဖို့မဖြစ်နိုင်ဘူးလားဆရာ
သမားကြီးရခိုင်ခီးစဉ်သွားတဲ့အချိန်ကလည်းဒါချင်းကြိုက်ပြီးလှုပ်ကြံနေပေါ့ဗျာနော်အဲ့လိုတွေကတော့ဒီမှာကျွန်တော်ဦးရန်ကုန်မှာရောဒီသတင်းဌာနမှာရောဒါတွေကဟိုအများကြီးထွက်ပေါ်နေတဲ့သတင်းပဲဖြစ်ပါတယ်ခင်ဗျာယူဆချက်ကောက်ချက်တွေပါပဲခင်ဗျာနော
်ဆိုတော့အဲ့ဒီလူတစုကိုဘာကြောင့်ဖော်ထုတ်ပြီးတော့အရေးမြူနိုင်လဲဆရာတိတိကျကျအ
ဲ့ဒါတော့ဗျာပွင့်လင်းပြောရင်မိတိလာဆာမှာပဲဗျာမိတိလာမောင်းစောကနေရခိုင်ဆာပြီးတော့နော်ဖန်တီးထားတယ်ဗျာဖန်တီးထားတယ်ဆိုလို့ရှိရင်ဖန်တီးထားတယ်မိထားတဲ့ပြေခံတွေကိုเนาะစကြောမေးမြန်းလိုက်လို့ရှိရင်တို့နောက်ခွေကနေကြိုးကင်တဲ့လူတွေကိုပေါ်ထုတ်လို့ရအောင်ပါပေါ့အခုကစစ်စစ်မေးမြန်းဖန်တီးရပဲရှိတယ်เนาะနောက်ကနေကြိုးကင်နေတဲ့ Godfather ဆိုတဲ့သူတို့ group ကိုဘာလို့မပြောနိုင်တာလဲเนาะအဲ့ဒါကလည်းစဉ်းစားကြရတစ်ချက်ပါတယ်ခင်ဗျာเนาะဒါကတစ်ခါပြန်မဖြစ်တာမဟုတ်ဘူးလေအများတန်းဖြစ်နေတာပဲဗျာဖြစ်နေတာဟုတ်ဘာကြောင့်မပေါ်ထုတ်နိုင်လဲဆိုတာကတော့ကျဆိုင်ရာကြီးရှင်းမှုကောင်းတာပေါ့
ဟုတ်ကဲ့ဆရာတိဟသွဲသဘောလည်းဆက်ပြောပါအောင်ခင်ဗျာ
အဓိကဆိုတော့နှစ်ချက်နေလဲတစ်ချက်ကတော့ကျွန်တော်တော့ဆော့ကြည့်လာတဲ့အနေအထားအပါမြင်လဲဆိုတော့ကျွန်တော်တို့ဟိုဘုံနေရာအနှံ့အသက်ဆိုတော့ပြည်ပ Public Area တွေမှာတွေ့ရတဲ့ဟာမျိုးတွေဖြစ်နေဖြစ်တဲ့အခါကျတော့ကျွန်တော် Public Panic ဖြစ်အောင်ပေါ့နော်လူလူတခါလည်းမတည်ငြိမ်လူခံစားရအောင်လူလူကကြောက်ရွံ့ဆိုးရိမ်ထိတ်လန့်နေအောင်လုပ်တလားပေါ့နော်ဒါကြီးဒီအချက်တွေကိုတောင်းဆိုသိထားမိတယ်ဆိုလူရအားလုံးကကျွန်တော်တို့ပြည်နယ်တော်တန်တရားတွေဖြစ်မယ်ဟလာကျွန်တော်တို့လူ့ဖွဲ့စည်းရာမတည်ငြိမ်ဖြစ်မယ်ဆိုလို့ချင်းဘယ်သူကလည်းယင်းနိုင်ငံကျင်းမှာမဟုတ်ဘူးဒီမှာလည်းယင်းနိုင်ငံလို့ကောင်းမှာမဟုတ်ဘူးဆိုတော့ဒီမတည်ငြိမ်ခြင်းရဲ့ကျွန်တော်တို့ဒီအကျိုးဆက်တွေအများကြီးကျွန်တော်တို့ဖြစ်လာနိုင်တဲ့ဟာပမာဆိုသတိထားမိဆိုတော့လုပ်တဲ့လူရဲ့ရည်ရွယ်ချက်ကဒါလားပေါ့ဆိုတော့ trader လိုနေရာမျိုးကိုလုတ်ထလိုက်တဲ့ချိန်မှာကျတော့ဒီလိုကျွန်တော်တို့အဓိကပုံပြီးရှင်းမတဲ့ရည်ရွယ်ချက်ကိုသွားကြည့်အဲ့ဒါဆိုတော့ကျွန်တော်တို့နိုင်ငံတကာကအဲ့ဒီမလာရဲအောင်နိုင်ငံတကာကdelegation တွေလာဖို့တော့မသိတော့ဘူးလို့ထင်အောင်နိုင်ငံတကာအစည်းအဝေးကျင်းပဖို့တော့ကိုဖြစ်ပါမလားဆိုတော့သူတို့အတွေ့အဝင်အောင်လုပ်သလားဆိုတော့နောက်ထပ်ကြည့်ရတဲ့အခုကျွန်တော်ဖြတ်တွေ့ရတယ်။အဲ့ဒီရည်ရချက်ကတော့ကျွန်တော်တို့ဒီတရင်တော့လုပ်ခဲ့တဲ့တမိုင်းပေါ်ကျွန်တော်တို့ဒီသိမိတဲ့တမိုင်းပေါ်ကျွန်တော်တို့ကတော့ဒါပေမဲ့အခုဒီလိုရည်ရချက်ခါလာတာပဲကျွန်တော်တို့တန်ကြီး
ဟုတ်ကဲ့အဲ့တော့ဘသူတွေကလုပ်သလဲဆိုတော့ကိုစဉ်းစားမိကြပါလားတရင်တော့အတိုင်းဝန်ကတရင်တော့ကသုံးစားကြတယ်လ
ားအခုတော့ကျွန်တော်တို့ဟိုပေါ်တော့ဟိုဖြစ်ကလည်းဒီလိုတိုင်းတန်ဆန်ပီရီယက်ဖြစ်လို့ဆိုတော့ကျွန်တော်တို့မှအများကြီးပြဿနာတွေရှိရဲဆိုတော့အဖွဲဟောင်းတွေရှိတယ်လို့အဖွဲအစ်စ်တွေလည်းရှိတာလေအကိုင်းဝဲတွေလည်းရှိတာလေဆိုတော့အပြောတော်ဖြစ်တယ်ဆိုတော့ဟိုအရင်တော့လုပ်ခဲ့တဲ့အဖွဲကြီးကလည်းမလုပ်တော့ဘူးဒါပေမဲ့လည်းအဲ့ဒီအဖွဲကြီးဖွဲ့စည်းတဲ့မှာအခုက transition မှာကျွန်တော်တို့အထိုးရတော့နှစ်ပိုင်းခွဲလို့ဖြစ်နေတာပေါ့ဆိုတော့မှာ hard line နဲ့ soft line နဲ့ရှိတယ်လို့အတိုက်ခံလို့ဟလာတမုံဖွဲ့စည်းဆိုတော့လည်းအဖွဲကြီးတိုင်းလာဖွဲ့စည်းပါလေဒါ hard line နဲ့ soft line နဲ့ရှိရဲဆိုတော့ကျွန်တော်တို့ပြောရခဲ့တယ်ဒါပေမဲ့ထူးခြားတာကကျွန်တော်ကြည့်တဲ့အခါနိုင်ငံရေးပြမမဟုတ်ဘူးအဓိကစီးပွားရေးပြမလို့ပြောအဓိကဒီတိုင်းကြီးမှာကျွန်တော်တို့ဒီလုံခြုံရေးကမလုံခြုံဘူးဒါနိုင်ငံတကာကနေလာပြီးတော့စီးပွားရေးလုပ်ဖို့မတင်တော့ဘူးဆိုတော့အဓိပ္ပာယ်မျိုးကိုချောင်းနဲ့တိုက်ခတ်မှုမျိုးသဘောထားတယ်ဒီခေါက်ကဆိုတော့ဟိုကျွန်တော်ကစဉ်းစားတာဒီရွေးချက်ကကျွန်တော်ဒီမှာရှိအတိုက်ခံရွေးမှာကျွန်တော်တို့စီးပွားရေးအရာဟလာဟိုတခြားကျွန်တော်တို့ဒီနိုင်ငံတကာ relationship သဘောအရဟလာဟိုကျွန်တော်တိုင်းဘုံမလိုလားတဲ့ဒါမှမဟုတ်ကျွန်တော်တိုင်းဒီကိုဒီအဖွဲ့မျိုးကိုမရောက်စေချင်သေးတဲ့အဖွဲ့ကြီးတစ်ခုကလုပ်သလားဆိုတော့ကျွန်တော်ကဘယ်လိုတွေးလဲဆိုတော့အပြင်းအဖွဲ့ကြီးကဒါမှမဟုတ်အတွင်းအဖွဲ့ကြီးဆိုရင်လည်းအပြင်းကိုခြေခံနဲ့ဖွဲ့စည်းတာပေါ့နော်ဆိုတော့ကျွန်တော်တို့မြင်နေတဲ့အမြင်ကကျွန်တော်တို့အပြင်းကိုပို့ပြီးစဉ်းစားနေတယ်အပြင်းကိုပို့ပြီးတော့ဒါဒီရေချက်ပြီးဟိုကျွန်တော်တိုင်းဒီမှာနေတဲ့လူတွေကစဉ်းစားတယ်စဉ်းစားဖို့စဉ်းစားလို့မဟုတ်တော့ဘူးလေကျွန်တော်ပြေးပါတယ်
ဟုတ်ကဲ
့တချို့ကလည်းမကြသိခင်ကဒီဘုံပေါက်ကွဲမှုတွေမတိုင်ခင်ပဲဘာသာရေးဆန်းဆန်းလူမျိုးရေးဆန်းဆန်းအဒီကုံတွေလည်းဖြစ်တယ်အဲ့ဒီကိစ္စတွေမှာလည်းပဲတိုင်းပြည်တိုးတက်မှုကိုမလိုလားတဲ့လူတွေကနောက်ကကြိုးကန်နေတယ်လောလောဆယ်ဖြစ်ပေါင်းမှုမှာပါဝင်တဲ့လူတွေထက်ကိုဖမ်းမိတာဒါတော့နောက်ကကြိုးကန်တဲ့လူတွေကိုမမိဘူးဘာသာစွီတော့လေလူတွေသုံးသက်တာရှိပါတယ်အဲ့ဒီခါတွေကဆက်ဆက်နေမဲ့ထင်ပါလားခုတရားသွင်း
ကျွန်တော်တကူအများကဘယ်လိုရှိလဲဆိုတော့ဒီလိုမျိုးလူမျိုးပြပထားရဖြစ်တဲ့ဆောင်မှာကျွန်တော်တို့ဘာဝရောက်ဖြစ်တာရှိတယ်လို့တဘာဝမဟုတ်ဘဲနဲ့နောက်မှဖန်ပြီးလို့ဖြစ်တာလည်းရှိတယ်ဆိုတော့ကျွန်တော်ပြောချင်တယ်တရုတ်တိုင်းဘာကအုပ်စုတွေနိုင်ငံအုပ်စုတွေအားပြည်နဲ့နိုင်ငံအုပ်စုတွေအများကြီးရှိတယ်လည်းကဲအုပ်စုတွေအများကြီးရှိတယ်ဆိုတော့ဒီလိုမျိုးမိသားရှိတဲ့ဆောင်မျိုးမှာဒီလိုမျိုးကျွန်တော်ဒီဟိုပြိပခါပေါ့လူမျိုးပြိပခါတွေအရန်ကြီးမားတဲ့ချိန်မှာဒီဟာကိုလို့လို့ကျက်ကျည်ရတဲ့နဲ့သုံးလို့ရတဲ့အနေအထားရှိတဲ့ဆိုတော့ကျွန်တော်တခုခုကျုံအရန်ခက်တယ်ဒါပေမဲ့အခုဘုံပေါဝယ်မှုတွေရှိတဲ့ဆောင်မှာမြန်မာနိုင်ငံဒေသအနှံ့အပြားဖြစ်တဲ့ဒီကွန်ရက်ကကြီးတယ်လို့ကျွန်တော်ပြောလို့ရတယ်ကျက်ကျည်ကြီးရကွန်ရက်ကြီးရလုံရုံကိုနားလဲနောက်တစ်ခုကဟိုခြေထောက်မှာဖြစ်တဲ့ဟာဆိုလို့ရှိရင်ကျွန်တော်အော်တိုအန်အော်ရပတ်လို့လုတ်တဲ့ဒီဖြစ်ကြပေါ့ဒီကျွန်တော် security camera တွေမှာပါနိုင်တယ်အတူရဲ့ identity ကိုပြရတယ်ဆိုတော့သူ့ကိုလည်းအဲဒီကူခြေဆိုင်နိုင်တယ်ဒါဟုတ်တိတိနဲ့ဖြစ်လို့လုတ်တယ်ဆိုတဲ့ဟာကိုလည်းကျွန်တော်ဖြည့်ဆည်းသွားတယ်ဆိုတော့သူကလည်းအာဒါပိုင်းပတ်သက်တယ်လို့လည်းတွေ့ကြတာပေါ့နော်ဆိုအဲ့ဒီမှာကျွန်တော်ထွက်ထွက်တော့ရဲ့အကြောင်းတွေအများကြီးရှိတယ်ဆိုတော့ကျွန်တော်ဒီတစ်ခေါက်တော့တော်တော်လေးခံမရဖြစ်ပါတယ်ခင်ဗျာ
ပြရမှအမှန်တကယ်ပေါ်ပေါက်လာလိမ့်မယ်လက်သက်တဲ့ခံကိုအမှန်တကယ်အတိအကျဖော်ထုတ်နိုင်လိမ့်မယ်လို့တော့မျှော်လင့်ပါလားခင်ဗျာ
အဲကျွန်တော်ကတော့ဒီမြေရှင်ကတော့ဖော်ထုတ်နေပြီလို့ထင်တယ်ဒါဆိုဒီကိစ္စတော့လည်းကျွန်တော်တိုင်းပြည်မှာလူရဲ့သောသမတ်ရှိတယ်ဗုံးပေါက်ကိုတော့မင်းကဘယ်တော့မှမပေါ်အဲ့တိုင်းပဲအဲ့လိုပဲဖြစ်ပါတယ်ဆိုတော့ဟိုအနည်းတော့ဟိုပေါ်ရဲ့ဆိုရင်တော့ညာဟိုပတ်သက်ပြီးလို့ကျွန်တော်တို့ခွဲရပါတယ်ဆိုပြီးဒီမှာရက်သွားတာများတယ်ကျွန်တော်ပတ်သက်ရလို့ပတ်သက်ဝေးကြီးအကျိုးမျက်ရှိလို့ကျွန်တော်တို့လာပြီးတော့အမိမပြည့်ပုံပေါ်ကနေပြီးတော့ခိုင်းလို့ကျွန်တော်ဒါလေးဒီမှာထားပေးလို့ထားလိုက်ရပါတယ်ဆိုတော့ဒီကနေ့ဆက်လာဆုံးသွားတာများတယ်ကျွန်တော်တကယ်တော့ကနောက်လက်နဲ့ဘာကြောင့်လို့ရလဲဆိုကြီးတဲ့ကိုပေါ်ထုတ်နိုင်ရဲ့မရှိဘူးဒီဒီပြေနဲ့ဒီလိုဖြစ်သွားမယ်ဆိုလို့ရှိရင်တော့နောက်ထပ်ဒီလိုဖြစ်ပြင်းမျိုးပိတ်ခေါ်ရတဲ့ပြုလုပ်ပါတယ်ခင
်ဗျာတို့ရရှိမှာခင်ဗျာလွတ်လပ်ရေးရပီးစားမြန်မာနိုင်ငံရဲ့မတီးမငြိမ်တဲ့အခြေအနေကိုဆရာမြတ်ထံကတိုင်းပြည်ကနူးနူးမူနိုင်ငံထန်ထန်ဆိုပြီးတော့တင်စားမှတ်တမ်းတင်ခဲ့ပူပါတယ်အခုအခါမှာလည်းပဲဒီမိုကရေစီပြုပြင်ပြောင်းလဲရေးဆိုတာသီကင်းနူးစားအရွယ်တောင်မရောက်နိုင်တဲ့အချိန်မှာတိုက်ခတ်လာနိုင်တဲ့မုံတိုင်းရဲ့အတိုင်းအတာနဲ့တိုင်းပြည်ရဲ့အန္တရာယ်ကိုတောင်ဝန်ရှိသူတွေသာမကပြည်သူလူထုတရားလုံးကနူးနူးကြကြနဲ့သတိထားနိုင်ကြပါမှတော်ရကြလိမ့်မယ်လို့ထင်မိပါကြောင်းပြောကြရင်ဂရုပအစီအစဉ်ကိုဒီမှာရင်ညီကုန်းချလိုက်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်